အီဂျစ်နိုင်ငံဆိုင်တဲ့ကျွန်းတွေကအပန်းဖြေမြို့မှာတောင်တင်နေတဲ့ဗြိတိန်နိုင်ငံသားတွေကိုပြန်လည်ခေါ်ယူဖို့စီစဉ်ထားတဲ့အစီအစဉ်ကိုဒီကနေ့မှဆိုင်ငံ့ထားပါတယ်။စစ်သေးကြွတွေကြီးစိုးနေတဲ့ဒေသမှာဗြိတိန်လေရင်ဖြတ်တန်းပြန်တန်းခွင့်ကိုအီဂျစ်ကဆိုင်ငံ့ပြီးဒီအစီအစဉ်ကိုခေတ္တရဆိုင်ထားတာပါ။ဗြိတိန်လေကြောင်းပိုင်းလေကြောင်းလိုင်းတစ်ခုဖြစ်တဲ့ EasyJet ကအခုလိုပြန်တန်းခွင့်ဆိုင်ငံ့လိုက်တာဟာနောက်ထပ်တိုးချဲ့ပြန်တန်းပြည့်စွဲနေတဲ့လေကြောင်းခီးစဉ်10ခုတွေကနှစ်ခုကိုသာဆိုင်ငံ့တာဖြစ်ကြောင်းသူတို့အနေနဲ့ပြောဆိုပြီးတော့ဒီ EasyJet လေကြောင်းလိုင်းအနေနဲ့ Sharm El Sheikh လေစိတ်ကိုပြန်တန်းနိုင်ပြီးတော့ဒီကနေ့မှအဲ့ဒီကနေပြန်လည်ထွက်ခွာနိုင်လိမ့်မယ်လို့ယုံကြည်ကြောင်းပြောဆိုထားတယ်လွန်ခဲ့တဲ့အပတ်တွင်ရုရှားလေကြောင်းလိုင်းကလေယာဉ်ကြီးဘုံခွဲတိုက်ခိုက်ခံခဲ့ရနိုင်တာကြောင့်ပြက်ကျပြီးလူပေါင်း224ယောက်နဲ့လေယာဉ်အမှုရမ်းတွေတည်ဆုံးခဲ့ပါတယ်။အဲ့ဒီနောက်ပိုင်းဇိုင်းနန်ကျွန်းဆယ်ကနေဒီအဲ့ဒီဒေသကိုသွားမဲ့လေယာဉ်တွေအားလုံးကိုဗြိတိန်အာဏာပိုင်တွေကဗုဒ္ဓဟူးနေ့မှာရပ်ဆိုင်းခဲ့တာဖြစ်ပါတယ်ခင်ဗျာ။